ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နေပါပြီ။ယူကရိန်းမှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့သွားစေဖို့ရုရှားနိုင်ငံဘက်ကဘလောက်အရေးလေးနဲ့ရှိတယ်လဲဆိုတာကိုဒီဆွေးနွေးပွဲကနေပြီးတော့သိအောင်လုပ်မယ်လို့အမေရိကန်ကပြောပါတယ်။ဂျနီဗာဆွေးနွေးပွဲမှာယူကရိန်း၊ရုရှား၊အမေရိကန်နဲ့ EU နိုင်ငံကြားရေးဝန်ကြီးတွေပါဝင်ဆွေးနွေးနေကြပါတယ်။ယူကရိန်းနိုင်ငံတည်ငြိမ်ရေးပြပြအောင်နဲ့ယူကရိန်းအချုပ်အခြာအာဏာထိပါအောင်လို့ရုရှားကလုံးဝမခြေလှမ်းနိုင်အတွက်အကျိုးဆက်တွေကိုခံစားရမှာဖြစ်တယ်လို့ CBS ရုပ်သံနဲ့ဗုဒ္ဓဟူးနေ့ကမင်းမြန်ကမှသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ရုရှားနိုင်ငံကစစ်ပွဲဖြစ်အောင်လုပ်နေတာမဟုတ်ဘူးဆိုတာကိုတော့သူ့အနေနဲ့လက်ခံတယ်လို့သမ္မတအိုဘားမားကပြောပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအခြေစိုက်စခန်းတစ်ခုမှာတော့ဒီရုရှားလိုလားတဲ့ခွဲထွက်သူတွေနဲ့တပ်ဖွဲ့ဝင်တွေကြားမှာဒီကနေ့အပြန်အလှန်ပြစ်ခတ်မှုကြောင့်ရုရှားလိုလားသူ၃ယောက်ထက်မနည်းသေဆုံးပြီးတော့၃ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီကနေ့ကြားသာရင်းနှီးမှာပဲရုပ်မြင့်တန်ကြားပေါ်မှာအများပြည်သူရဲ့ဒီဆက်သွယ်မေးမြန်းမှုတွေကိုဖြေကြားခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့အပေးအယူလုပ်နိုင်ဖို့အတွက်ဂျနီဗာဆွေးနွေးပွဲဟာအင်မတန်အရေးကြီးတယ်လို့ရုရှားသမ္မတကပြောခဲ့ပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားစစ်တပ်တွေရှိနေတယ်လို့ထင်နေကြတာဟာလည်းအထိပယ်မရှိဘူးလို့သူကဆိုပါတယ်။တခါဒီယူကရိန်းနိုင်ငံတွေကနေပြီးတော့ခွဲထွက်ဖို့လုပ်နေကြတာတွေအားလုံးကယူကရိန်းဒေသခံတွေရဲ့လုံဆောင်မှုသာဖြစ်တယ်လို့ရုရှားသမ္မတကပြောခဲ့ပါတယ်ရှင်။